ဟုတ်ကဲ့မြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေ၊စိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ
်။ Serious challenges remain and clashes continue to break out.between the Tamador and the ethnic arm organizations
ဆိုရင်ပွဲအခြေအနေတွေရှိနေသေးပါအစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိတ်ဆက်ညှိနှိုင်းတာအပြန်အလှန်ယုံကြည်မှုနားလည်မှုတွေကိုတည်ဆောက်ရေးခိုင်မာတဲ့တန်လိမ့်ထံကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတဲကကင်းမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငြိမ်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့အရေးကြီးကြောင်းပြောဆိုပါတယ
်လူမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိသက်ကိုပင်ကွဲနေပါစေကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အားလုံးမှာတာဝန်ရှိကြပါတယ်တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးဒီလည်းကောင်းဖေရအရေးဒီလည်းကောင်းငြိမ်းချမ်းမှုမရှိဘဲနဲ့ညံ့နိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းကြောကြရင်ညီကုန်းချုပ်ပါရယ
်မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ်
။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝါပြောရေးကိုစောင့်တည်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျွန်တော်တို့ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြင်သုံးသပ်ကြမြာခွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကိုအပြည့်အဝထောက်ခံအားပေးပါတယ
်ရေရှည်တည်နှက်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်